ဒီပချင်းဝေကိုယူထားတဲ့ပြည်တွင်းလုပ်ငန်းရှင်တွေအနေနဲ့လက်တလုံးမှာချင်းဝေပြန်မဆက်သေးပဲခိတ္တဆိုင်ရန်ထားဖို့မြန်မာဗဟိုဘဏ်ကပြည်တွင်းပုတ်ကလေးကဘဏ်တွေကိုဇူလိုင်27ရက်နေ့စွဲနဲ့ညွှန်ကြားချက်ပေးပို့ထားပါတယ်။နိုင်ငံရေးစီးပွားရေးလေလာသူတွေကတော့ဗဟိုဘဏ်ဟာနိုင်ငံတွင်းအမေရိကန်ဒေါ်လာငွေအကျပ်အတဲကိုညှိနှိုးဆောင်တဲ့ဖြေရှင်းနေပုံရတယ်လို့ပြောပါတယ်။ နိုင်ငံရေးမတည်ငြိမ်မှုနဲ့စီးပွားရေးကြဆင်းမှုကြားမှာနိုင်ငံသားငွေရှာပမှုကစစ်ကောင်စီအစိုးရအတွက်အကျက်အတဲတစ်ခုဖြစ်လာနေတယ်လို့ပညာရှင်တွေကသုံးသပ်ကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုစံကျော်ကပြောပြမှာပါရှင်။
ဒီပကနေပုံစံမျိုးမျိုးနဲ့ချင်းဝေယူလာတဲ့ပြည်တွင်းလုပ်ငန်းရှင်တွေကသူတို့ပြန်ပေးရမယ်အတိုးနဲ့အရင်းကိုလက်တလုံးမှာပြန်မပေးသေးပဲစိုင်းငံ့ပေးတော့ဘူးဗဟိုဘဏ်ကကြာတာပရိနေကညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ်။ နိုင်ငံတွင်းပြည်ပဒဏ်ရာရင်းနှီးမြှုပ်နှံမှုဆယ်ရာခိုင်နှုန်းနဲ့အထက်ရှိတဲ့လုပ်ငန်းမှန်သမျှနိုင်ငံခြားငွေကန့်သတ်ချက်တွေကနေကင်းလွန့်ခွင့်ပြုမယ်ဆိုတဲ့ညွှန်ကြားချက်ကိုဗဟိုဘဏ်ကပယ်ဖျက်ပြီးတဲ့နောက်မှာအခုလိုညွှန်ကြားချက်အသစ်တွေထုတ်ပြန်လာတာပါ။ဧပြီလက16ရက်အမေရိကန်ဒေါ်လာကိုမြန်မာငွေ1000ရာ90ကျပ်အဖြစ်ဗဟိုဘဏ်ကပုံတိတက်မှတ်ခဲ့တယ်လို့နောက်ပိုင တယ်ဒီအခြေအနေတွေကိုအားလုံးခြုံကြည့်မယ်ဆိုရင်ဘဟုဗမာအမေရိကန်ဒေါ်လာအရန်ငွေခက်ခဲနေပြီဆိုတာရေဘူကပြောနိုင်ကြအောင်ပြည်သူရေးရမူဝါဒလေးလာသူတို့ကဗီဒီယိုပြောပါတယ
်ဦးစင်းကအချိန်မွေးလို့တော့ပါလေသူဘဟုဗမာအရန်ငွေဘယ်လောက်ရှိသေးလဲဆို6000လို့ပြောတာတန်း6000ပေါ့နော်ဒါမလို့ဘူပန်းထုတ်ရောင်းနေပတ်စံရောပါရောညာရောဒီဟိုဟာလေးဆိုရင်ခုလောက်ဆိုရင်3000လောက်များကျန်တော့မလားပေါ့တကယ်တော့ဘူပန်းမှာတကယ်တော့အထားမှာ6လောက်ကျန်လို့ထားရမှာလေ IMF တို့ပါလို့စီမင်းစုကန်းနေဆိုရင်တော့အရန်ငွေကအဲ့လောက်ရှိရမယ်ပေါ့ဘယ်သူမှစဉ်းစားရတော့ဝေါ်ဘန်းကိုပေါ့တော့မှအတိအကျမသိဘူးလို့သူတို့ပြောနေကြတာဟုတ်အဲ့တော့ခံမနာကိုထင်တာတော့ဘူပန်းမှာတော့ငွေနေနေလို့ပေါ့
မြန်မာနိုင်ငံကတီရီလင်္ကာနိုင်ငံနဲ့အခြေအနေချင်းစင်တူနေတာတွေရှိတယ်လို့သူကပြောပါတယ်နှစ်ပေါင်း80ထဲမှာအစိုးရဆုံးစီးပွားရေးအချက်အလက်တွေတွေ့ကြုံနေရတဲ့အတွက်ပြည်ပကျွေးမိတွေအားလုံးကိုစိုင်းငံ့ထားမယ်ဆိုပြီးတီရီလင်္ကာအစိုးရကဧပြီလ14ရက်မှာထုတ်ဖော်ပြောခဲ့တာပါနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF နဲ့လည်းဆွေးနွေးတာတွေလုပ်ခဲ့ပါတယ်အဲဒီနောက်အထွေထွေအချက်အလက်တွေကိုမခံမရနိုင်တော့တဲ့ပြည်သူတွေဟာတီရီလင်္ကာသမ္မတနန်းတော်ကိုတင်ပိုက်ခဲ့ပြီးသမ္မတဂူတာဘာယာရာကာပက်ဆာလည်းယာဒူးကနေဆင်းပေးလိုက်ပါတယ်ဘဟုဗန်ရဲ့နိုင်ငံသားငွေထိန်းချုပ်မှုကြောင့်ပြည်တွင်းလုပ်ငန်းတွေမှာinformal market လို့ခေါ်တဲ့တရားဝင်စီးပောင်တွေအောက်ကကင်းလွတ်နေတဲ့စီးပွားရေးလုပ်ငန်းတွေစီပြန်ပြီးခြေဦးလှမ်းနိုင်တယ်လို့စီးပွားရေးပညာရှင်တို့ကမြင်ပါတယ်။ဒါကြောင့်လည်းတီးလင်္ကာလိုအခြေအနေမျိုးထိတော့မဖြစ်ဘူးလို့ယူဆမှုလည်းရှိပါတယ်။စီးပွားရေးလုပ်ငန်းတွေအနေနဲ့သူတို့ရက်တည်နိုင်ဖို့ရခင်တုန်းကရှိခဲ့တဲ့တရားမဝင်ကုန်သွယ်မှုမျိုးဘက်ကိုပြန်ပြီးဦးတည်သွားနိုင်တယ်လို့စီးပွားရေးပညာရှင်တို့က view ကိုပြောပါတယ
်။ကြာလာတော့ကကြတော့အဲ့ဟုတ်ဒီလင်္ကာဖြစ်လို့ကိုစားဖို့သုံးဖို့တော့ဘယ်ကနေဝင်မှမသိဟိုဝယ်ဖို့ပတ်စံမရှိတာမျိုးဖြစ်လာနိုင်တယ်ပေါ့။တူတော့ဒါပေမဲ့မြန်မာနိုင်ငံအခြေအနေကတီးငလာနဲ့မတူတာကျွန်တော်ပြောလဲဆိုတော့ကျွန်တော်တို့က illegal trade တွေလည်းအများကြီးရှိတယ်ကျွန်တော်တို့ trade China တို့ Thailand တို့နဲ့ဒါပုံမှန်ရင်းနှီးရရှိနေတဲ့ဟာဆိုတော့ဒီကနေပြီးတော့တရားဝင်ပို့လို့မရလဲတရားမဝင်ပို့လို့ရမယ်ဒီလည်းကျွန်တော်တို့မှာရှိတာပေါ့။ဆိုတော့အဲ့ဒီနေရာနေနဲ့ပဲစီးပွားရေးကပြန်ပြီးတော့ထင်ရ informal market နဲ့ပေါ့နော်။ဆိုတော့ informal economy ကရင်းနှီးရတယ်ဒီလိုပဲသွားကိုယ်လည်းဒီလိုပဲပြန်သွားမယ်ခင်ရောရှိတာပေါ့
မြမငွေကြေးကဏ္ဍပြုပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးကမ္ဘာဘဏ်ကအခုဇွန်လ၈ရက်မှာအစီရင်ခံစာတစ်ခုထုတ်ပြန်ခဲ့ပါတယ်စနစ်တာအတွင်းမြမနိုင်ငံကငွေကြေးနဲ့ဗန်နိုင်းမှာပိုပြီးပွင့်လင်းမြင်တာမျှတတဲ့စီးပွားရေးတစ်ခုဖြစ်လာခဲ့ပေမဲ့ကိုဗစ်နဲ့လက်ရှိနိုင်ငံကြောင့်နောက်ကျောင်းပြန်လည်နိုင်တဲ့စင်ခေါ်မှုနဲ့ကြုံနေရတယ်လို့ကမ္ဘာဘဏ်ကသုံးသပ်ထားပါတယ်ခင်ဗျာ